ဣသရေလနဲ့ဂါဇာဒေသကဟာမတ်စစ်သွေးကြွတွေကြားစစ်တရေကြားတိုက်ခတ်မှုတွေအတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာကစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကစုံဖြတ်လိုက်ပါတယ
်။ The results of the recorded votes are as follows. 24 in favor, 9 against, 14 abstentions.
မေရလတ်တွေအရထောက်ခံမဲ့24မဲ၊ကန့်ကွက်မဲ9မဲ၊ကြားနိုင်မဲ24မဲနဲ့စုံဖြတ်ချက်ကိုအတည်ပြုလိုက်ပါတယ်လို့လူ့ခွင့်ရေးကောင်စီအလရာဦးထပြည်ထောင်နိုင်ငံကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နာဇက်ရှမန်ခန်ကမေရလတ်ကိုကြေညာလိုက်တာပါ။ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားလှယ်ဖွဲ့နဲ့အစ္စလာမ်ပူးပေါင်းဆောင်ရွက်ဖွဲ့ OIC တို့ပူးတွဲတင်သွင်းတဲ့စုံဖြတ်ချက်ကိုလူ့ခွင့်ရေးကောင်စီရဲ့ကြားသာပေးနေဒူးစီဝေးဘက်မှမဲခွဲစုံဖြတ်လိုက်တာဖြစ်ပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးမီရှဲပက်ရှလက်ကလည်းဂါဇာဒေသကိုအစ္စရေးရဲ့လေကြောင်းတက်ခိုက်မှုဟာစစ်ရာဇဝတ်မှုမျောနေကြောင်းပြောဆိုလိုက်တယ်လို့တစ်ချိန်တည်းမှာပဲဟာမတ်တွေရဲ့ရော့ကက်နဲ့ပစ်ခတ်မှုတွေကလည်းနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရရောက်ကြောင်းပြောဆိုလိုက်ပါတယ်။ပစ်ခတ်စတင်ဖြစ်ပွားချိန်မှာဟာမတ်နဲ့တခြားလက်နက်ကိုင်အုပ်စုတွေကအစ္စရေးဘက်ကိုရော့ကက်တွေနဲ့ဒလန်ဆက်ပစ်ခတ်ရမှာစစ်ဖက်ရက်ဖက်ခွဲခြားမှုမရှိတာနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်တယ်ဆိုတာထင်ရှားကြောင်းလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးကနေပြောဆိုလိုက်ကြပါဒီဇွေးဘက်ကလည်းလေချောင်းတက်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အရတတိကျတည်ချင်မှုတွေများပြားခဲ့ပြီးတက်ခတ်မှုတွေအတွင်းစိုးရအဆောက်အဦတွေလူနေအိမ်တွေနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးအဖွဲ့အစည်းတွေစစ်ဘက်ဆိုင်ရာအဆောက်အဦနဲ့မီဒီယာရုံးတွေကိုပါပြစ်မှတ်ထားခဲ့တာတွေကိုလည်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးကပြောဆိုသွားပါတယ်